မင်္ဂလာပါကိုစွန်ဝေ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
းအမေရိကန်မှာပေါ့နော်နိုင်ငံတကာမှာနာမည်ကြီးတဲ့ Sharon Stein Journalism ဆုကိုအခုကိုစွန်ဝင်းဒီ2021အတွက်ဆုချီးမြှင့်ခဲ့ရတဲ့အတွက်လည်းကျမတို့အများကြီးဝမ်းသာဂုဏ်ယူပြီးပါတယ်ရှင့်
ဟုတ်ကဲ့ခင်ဗျာ
ကိုစွန်ဝင်းဆိုလို့ရှိရင်ဒါမြန်မာသတင်းသမားတအုပ်အနေနဲ့ဒီလိုနိုင်ငံတကာအသိအမှတ်ပြုပြီးတော့ဟိုချီးမြှင့်ခံရတဲ့ဆုတွေထဲမှာဒါကတော့နောက်ဆုံးအခုရရှိထားတဲ့ဆုပေါ့နော်အထူးသဖြင့်ကိုစွန်ဝင်းကဒီမြန်မာနိုင်ငံမှာဒီအရသာအစိုးရလက်ထက်အဲ့ဒီကိုကကိုစွေဝင်းဒီမြန်မာနောက်အနေနဲ့လည်းခက်ခဲတွေကြာရပ်တည်ပြီးတော့ဗောလေတင်ပြနိုင်ခဲ့တဲ့အနေအထားတွေမှာလည်းနိုင်ငံတကာအသိအမှတ်ပြုတာတွေ့ရပါတယ်ဆိုတော့အခုဒီနောက်ဆုံးဒီ Sharon Stein ဒီ Journalism Award ကိုလက်ခံရရှိရတဲ့အဓိကအကြောင်းရင်းရောဘာကြောင့်လဲဆိုတာရောသိရလားရှင်
ဒီကျွန်တော်တို့ရဲ့သတင်းတွေကတဆင့်ပေါ့နော်ဒီပြည်သူလူထုကသူတို့တည်တည်သိထိုက်တဲ့လူအဖွဲ့အစည်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပုံမူပြီးတော့မှသိမြင်လာတယ်ဆိုတော့ဒါကိုအဓိကထောက်ရှုပြီးတော့မှဒီစုကိုပေးတယ်ဆိုပြီးတော့ကျွန်တော်အကြောင်းကြားပါရဲဒါကျွန်တော်အနေနဲ့ကလည်းပဲအခုလိုအခြေအနေမျိုးမှာဘာမှအထူးတည်းမြန်မာပြည်သူအားလုံးပါပဲပြည်တွင်းမှာရှိတဲ့လူတွေရောပြည်ပမှာရှိတဲ့လူတွေအားလုံးရောဘယ်ကိစ္စကိုမှအကြောင်းပြုပြီးတော့မှဒီဝမ်းသာပီတိဖြစ်နိုင်စရာအကြောင်းမရှိပါဘူးเนาะပေးတဲ့လူကပေးတော့ဆိုတော့လေကျွန်တော်တို့က yes ပေါ့ဗျာဟိုဒီလိုသဘောပဲရှိပါတယ်ညာပေးတာကတော့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေအာဆိုလို့ရှိရင်ဒီသတင်းမီဒီယာကိုနှက်ပသက်ပြီးတော့အားကောင်းသွားစေတယ်ဆိုတော့ထောက်ရှုပြီးတော့ပြီးတာဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံမှာ February 1ရက်နေ့စစ်အာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်လာတယ်ပေါ့နော်အဲ့ဒီတဲမှာမြန်မာနောင်းကိုလည်းအထူးသဖြင့်စစ်ကောင်စီကနေပြီးတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်တာလည်းရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းအခုမြန်မာနောင်းကဆက်လက်ပြီးတော့ပေါ့နော်ရက်တီလှုပ်ရှားနေတယ်သတင်းတွေကိုအဆက်မပြတ်တင်ဆက်နေတာလည်းတွေ့ရပါတယ်လက်ရှိဒီမြန်မာနောင်းကဒီမြန်မာနိုင်ငံမှာပေါ့နော်သတင်းမီဒီယာတစ်ခုအနေနဲ့ရက်တီလှုပ်ရှားနေတဲ့အခြေအနေရောဘယ်လိုရှိလဲရှင်
ဟုတ်ကဲ့ကျွန်တော်တို့တက်နိုင်သမျှကျွန်တော်တို့ကြိုးစားပြီးလုပ်ကင်နေရရှိတယ်ကျွန်တော်တို့ဟိုအဖွဲ့အစားတချို့ဒီကတော့အခုအာဏာသိမ်းပြီးနောက်ပိုင်းကျွန်တော်တို့တရားမဝင်အဖွဲ့အစည်းဖြစ်ကျွန်တော်တို့ကျင်ညာတဲ့အခြေအနေမှာအလုံးမလုံနိုင်တာတွေလည်းရှိတယ်ပေါ့နော်အလုပ်ကနေပြီးတော့နှုတ်ထွက်သွားရလည်းရှိတယ်အဲ့ဒီအခြေအနေမျိုးရှိပါတယ်တချို့လူတွေကြတော့ကျွန်တော်တို့ဒီအစိုးရရဲ့ထိန်းချုပ်နယ်မြေအပြင်ဘက်မှာကျွန်တော်တို့ရောက်ရှိနေတဲ့လူတွေရှိတယ်နောက်ပြီးတော့ပြင်ပမှာပေါ့နိုင်ငံပြင်ပမှာရခိုင်တဲကကျွန်တော်တို့ဟိုခံထားတဲ့လူတွေရှိပါတယ်ခင်ဗျအဲ့လူတွေနဲ့ပူပေါင်းပြီးတော့လှုပ်ဆောင်တာရှိတယ်နောက်ပြီးတော့အခုအားလုံးသိနေတဲ့ဒီ citizen journalist တွေရှိတယ်နောက်ပြီးတော့ stringers တွေရှိတယ်ပေါ့နော်ဒီဆိုတော့အလွတ်တန်းသတင်းနောက်တွေပေါ့ဒီလူနဲ့ပူပေါင်းပြီးတော့မှကျွန်တော်တို့တွေသတင်းတွေကိုတက်နိုင်သမျှဟိုရယူနေသေးတယ်အခုအခြေအနေမှာနော်ဆိုတော့အဓိကတော့ကျွန်တော်တို့ကဒီအခြေအနေမှာတားဆိုတာမှန်တယ်ဒါပေမဲ့လည်းဘယ်လောက်ပဲအခြေအနေဆိုဆိုကျွန်တော်တို့သတင်းမီဒီယာအဓိကတာဝန်ခံရမှာတော့ဒီသတင်းကမှန်ကန်ဖို့အဓိကပဲဒီသတင်းဟာခိုင်မာရမယ်တိကျရမယ်ဒါဟုကျွန်တော်တို့ကအဓိကအမခံဖို့ပဲเนาะဆိုတော့ဟိုတက်နိုင်သမျှဒီရှုတော့အောင်နေပြီးပဲကျွန်တော်တို့တွေဟို reporting လုပ်နေပေါ့သတင်းတွေရေးသားပြီးတော့ပြည်သူလူထုကိုတင်ဆက်နေတယ်တချို့အခြေအနေမှာဆိုလို့ရှိရင်ဟိုအပြင်ဘက်မှာပြောသလောက်သူဒီမဟုတ်ဒီလူမှုကွန်ရက်မှာပြောသလောက်အခြေအနေကိုကျွန်တော်တို့ဘက်ကနေပြီးတော့အတိမပြုနိုင်တာတွေအသေးစိတ်မရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်အဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့သတင်းမတင်ဆက်ပါဘူးကျွန်တော်တို့ကလေကိုထုတ်တဲ့သတင်းဟာဟုတ်တယ်မဟုတ်ဘူးဆိုတာဒီပြည်သူလူထုကအသိဆုံးပါအခုဆိုရင်စစ်ကောင်စီရဲ့ဒီရက်ဆက်တက်ဖြတ်နော်ဖမ်းဆီးနေတာဒါတွေကိုကျွန်တော်တို့ဥစားပေးပြီးလုပ်နေတယ်ဒါပေမဲ့ဘယ်စီမီစီကံမို့အခြေခံလဲဆိုတော့ဒီအမှန်တရားဆိုတဲ့နော်ဒီစီမီစီကံမို့ပဲအခြေခံပြီးတော့ပဲကျွန်တော်တို့ဒီဒါကိုလုပ်ဆောင်နေခြင်းဖြစ်ပါတယ်ခင်ဗျာ
ဆိုတော့အဲ့လိုသတင်းမှန်ကန်ခိုင်မာတိကျရမယ်တိကျကျနဲ့ဖော်ပြနေတဲ့အပိုင်းမှာလေဟိုတစ်ဖက်မှာကျတော့ဟိုစစ်ကောင်စီရဲ့ဒီပြောဆိုချက်တွေရောမြန်မာနောက်အနေနဲ့ဟိုရယူကြိုးပမ်းနေတဲ့အပိုင်းမှာဘယ်လိုရှိလဲရှင်
ကျွန်တော်တို့အငင်းပွားစရာဖြစ်တဲ့သတင်းဖြစ်စဉ်တိုင်းကိုကျွန်တော်တို့တွေတက်နိုင်သမျှကျွန်တော်တို့တွေဖုံးဆက်ပြီးတော့မြည်မြန်ပါတယ်သူတို့ကျွန်တော်တို့ရဲ့ဆက်သွယ်မှုကိုဖြေကြားမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ကကြိုတင်သိရှိထားပါတယ်နော်ဒါပေမဲ့လည်းပဲကျွန်တော်တို့တွေတက်နိုင်သမျှကျွန်တော်တို့တွေဖုံးဆက်တယ်မရဘူးဆိုရင်တော့မှကျွန်တော်တို့တွေဒီအစိုးရထုတ်သတင်းစာတွေမှာပါတဲ့အချက်အလက်တွေကိုကျွန်တော်တို့တွေပြန်ကိုးကားတယ်ဥပမာအားဖြင့်ကျွန်တော်တို့ကလူ100ယောက်လောက်တည်တယ်စစ်ကောင်စီကတော့လူတစ်ယောက်ပဲတည်ပါတယ်ဒါမျိုးတွေပေါ့နော်ဒါတွေလည်းကျွန်တော်တို့တွေကကိုးကားပြီးတော့ကျွန်တော်တို့တွေထည့်ရေးပါတယ်အဲ့တချို့အကြောက်လည်းပဲကျွန်တော်တို့တွေစစ်ကောင်စီရဲ့ရေးသားနေတဲ့အခြေအနေတွေကိုလည်းပြည်သူလူထုသိအောင်လည်းကျွန်တော်တို့ပြန်လည်းရေးပြရတာရှိပါတယ် စစ်တပ်ထုတ်သတင်းစာတွေပေါ့နော်ဒီသတင်းစာတွေမှာဆိုလို့ရှိရင်တည်သွားတဲ့လူတချို့ဟာဆိုလို့ရှိရင်ဒါသူ့ဟာသူသူယူသွားရုံနဲ့တည်ဆုံးသွားတာဖြစ်တယ်သူတို့စစ်ကောင်စီကဘာမှဟိုဟာတောင်းအောင်မရှိဘူးပေါ့နော်ဥပမာအဖြစ်ဒီလွန်ခဲ့တဲ့တစ်လလောက်ကတည်ဆုံးသွားတဲ့အလုံးမှာဆရာဆရာမတွေဆန္ဒပြရင်လည်းပြစ်သက်ခံရတဲ့ဆရာဆရာမဆိုလို့ရှိရင်သူကသူနှလုံးရောဂါဖောက်ပြီးတည်သွားတယ်ဆိုပြီးတော့မှဒီကနေ့သတင်းစာမှာပါတယ်ဒါကျွန်တော်တို့တွေ reporting ဒါကိုပြန်လုပ်ဖို့ကြိုးစားနေတယ်လက်ဖြန်တော့ထွက်မယ်ပေါ့နော်ဟိုပြောချင်တာစစ်ကောင်စီကဘာတွေ reporting လုပ်နေတယ်ဘာတွေထုတ်ပြန်တယ်ဆိုတာကိုလည်းပြည်သူလူထုကိုသိအောင်ကျွန်တော်တို့တွေပြောပြရအောင်နောက်ပြီးဒီထုတ်ပြန်ချက်တွေကဘယ်လောက်ထိအမှန်ပါသလဲဆိုတော့ကျွန်တော်တို့ကပြောပြဖို့လိုတယ်ကျွန်တော်တို့ကနှစ်ဖက်ဆိုပြီးတော့မှပဲသူပြောသမျှတွေအားလုံးမစစ်စစ်ပဲကျွန်တော်တို့ကထုတ်လို့မရဘူးကျွန်တော်တို့ကလေစစ်စစ်ပေးရမယ့်တောင်းကကျွန်တော်တို့ရဲ့တောင်းအောင်ပဲနော်နှစ်ဖက်ပြောသမျှပြောချင်တာပြောကွာဆိုပြီးတော့ကျွန်တော်တို့ကထုတ်လို့မရဘူးဒါကကျွန်တော်တို့အတွက်ဟိုအင်မတန်အရေးကြီးဆုံးနောက်ပြီးဒါကျွန်တော်တို့ရဲ့ထောင်ချောက်ပဲနော်ကျွန်တော်တို့ကနေပြီးတော့ဒီဆီယာမဆိုလို့ရှိရင်ဟိုသူကတီလောက်တဲ့ဒီ fatal shot ပေါ့နော် gun shot မရဘူးဆိုတော့မှန်တယ်ဒါပေမဲ့ဒီဆီယာမကသူကလက်မှာသူကကြီးစံတန်ရတယ်ဒါမျိုးပေါ့နော်လက်မှာတန်ရတယ်ဒါပေမဲ့တည်ဆုံးသွားတယ်သူကအဲ့ဒီနေရာမှာတယ်ဆိုတော့နှလုံးရောဂါအခန့်ရှိတယ်ဆိုတာလည်းမှန်တယ်ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာတော့ဒါသူတို့ရဲ့ပြောကလုံးဝမပါဘဲနဲ့ဒီဆီယမ်ကတည်ဆုံးသွားတယ်နှလုံးရောဂါဖောက်ပြီဆိုတော့ဒီဆီယမ်ကတည်ဆုံးသွားတယ်ဆိုတာဆန္ဒပြလမ်းလျှောက်ရင်းတော့မှဒိုင်းစုမောပြီးတော့မှဖောက်ပြီးတည်သွားတာမဟုတ်ဘူးလေဒါမျိုးကြတော့စစ်ကောင်စီကနေပြီးတော့မရှင်းပြဘူးနော်ဒါပေမဲ့ဒီဆီယမ်ကတနက်နက်ပြစ်ခံရတယ်ပြစ်ခံရတယ်ပြီးတော့မှသူကတည်ဆုံးသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေပေါ့နော်စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့တွေကထုတ်ပြန်ပြီးကိုကျွန်တော်တို့တွေပြည်သူလူထုကိုပေးဖို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီသတင်းမီဒီယာမှာပါတယ်လို့ပေါ့နော်ဟိုကျွန်တော်တို့က in contest and in perspective ဆိုတာကျွန်တော်တို့ကဒီအကြောင်းနဲ့အကျိုးနဲ့တော့တိုင်းဝိုင်းပြီးတော့ကျွန်တော်တို့ဖော်ပြရမယ်ဆိုတဲ့တောင်းပန်ရှိပြီးသားပဲဒါတို့တော့ကျွန်တော်တို့တွေကြိုးစားပြီးလုဆောင်ပေးနေပါတယ်ခင်ဗျာ
အခုစစ်ကောင်စီကဒီအာဏာသိမ်းတဲ့ကိစ္စမှာမီဒီယာတွေကိုအပြင်းထန်ဖိနှိပ်နေတဲ့သူတို့ရဲ့အဓိကအရွယ်ချက်ကိုဘယ်လိုမြင်လဲရှင
်အဓိကအရွယ်ချက်ကတော့သူတို့ကဒီအာဏာသိမ်းမှုကနံပါတ်1အချက်ကဒါစနစ်တကျကြိုတင်ပြင်ဆင်ပြီးတော့မှသူတို့ကသိမ်းခဲ့တာပဲလေဆိုတော့အာဏာသိမ်းလို့ရှိရင်အာဏာသိမ်းတာနဲ့တကိုင်နဲ့ဒီမီဒီယာတွေအားလုံးရိုက်ချိုးပစ်မှာပေါ့နော်အဓိကအဖြစ်သူတို့စိတ်ထဲမှာ independent ဖြစ်တယ်ပေါ့နော်ဒါသူတို့လွှမ်းမိုးလို့မရဘူးဆိုတော့မီဒီယာတွေအကုန်လုံးကိုရိုက်ချိုးဆိုတော့သူတို့ကစနစ်တကျပြင်ဆင်ထားပြီးသားပဲ။ဘာကြောင့်ရိုက်ချိုးကြတာလဲဆိုတဲ့အခါကျတော့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ခြင်းလိုပဲ။ဒါကနံပါတ်1နံပါတ်1အဓိကပဲ။ဒီနံပါတ်2ကတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားနေတယ်ပေါ့နော်။အခုအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေပတ်သက်ပြီးတော့မှပြည်သူလူထုတွေတယောက်တစ်ယောက်မသိအောင်ဆိုပြီးသူတို့တွေဒါဖုံးကွယ်ဖို့ပဲ။အခုဆိုအစိုးရသတင်းစာတွေမှာဒါဟိုဒီဆန္ဒပြမှုเนี่ยပတ်သက်ပြီးတော့มาပုံဖော်နေတာအကုန်လုံးအကြမ်းဖက်သမားပဲဒီမျိုးပုံဖော်နေတာเนาะဒါတက်မတော်အားနေပြီးတော့มาအ ਨੇ ဆုံးအင်အားနဲ့เนาะဟိုအ ਨੇ ဆုံးအင်အားနဲ့ထိန်းချုပ်လို့ကန့်သက်ပြီးတော့มาဒါဖြိုခွင်းတာတို့တားဆီးတာကိုလုတ်တယ်ဆိုပြီးတော့มาဒါဝါဒဖြန့်ချီနေရတယ်အားလုံးသိပြီးသားပဲเนาะဆိုတော့စစ်ကောင်စီရဲ့ဝါဒဖြန့်ချီမှုတွေကိုကျယ်ပြန့်ပြန့်လုပ်ချင်လို့နောက်ပတ်စုံဒီအာဆီယံအစည်းအဝေးသွားတက်ခဲ့တာအောင်มาဒါအင်မတန်ဟိုဒါရှက်စရာမျက်နှာပြောင်တိုက်ပြီးတော့မှနော်ပြန်လာတဲ့အခါမှာသူ့ကဘာကောင်းဆောင်တွေကဒေသတွင်းကောင်းဆောင်တွေကလက်ခံတယ်ဆိုပြီးတော့မှပြည်သူလူထုထုတ်ပြောတယ်ဒါပေမဲ့ဘလို့သဘောတူညီချက်တွေအချက်၅ချက်ရခဲ့တယ်ဆိုရင်ပတ်သက်ပြီးတစ်ချက်မှမပြောဘူးဒါမျိုးတွေပေါ့နော်ဆိုတော့ဒီသူ့ရဲ့အဓိကဟိုအကြောင်းရင်းတွေကတဲမှာလည်းပဲဒီသူ့ရဲ့ဝါဒဖြန့်ချီတဲ့ရန်တရားကိုသူကနေကြေပြက်ပြက်လှုပ်ဆောင်ဖို့ပဲဒါကြောင့်မလို့မီဒီယာတွေနှိမ့်ကုန်လို့မကဘူးဒီဟိုအင်တာနက်ဒီဟိုဖြတ်တောက်ပြတယ်အင်တာနက်ဖြတ်တောက်တယ်ဆိုတော့ပြည်သူလူတွေတရားတရားဆက်ဆံလို့လှုပ်ရှားလို့မရအောင်ယုံတယ်မကဘဲနဲ့သတင်းမီဒီယာတွေရှီကနေပြီးစီးဆင်းနေတဲ့အချက်လက်တွေကိုလည်းသူတို့ကနေပြီးတော့ဖြတ်တောက်ဖို့ဆိုရည်ရွယ်ချက်ပါပဲအဓိကတော့ drain ဒီလိုကိုခိုးတော့လို့ပဲအပေါင်ချပြီးတော့မှစစ်အုပ်ချုပ်ရေးသွတ်သွင်းဖို့ပါပဲလူရင်းတူရှင်ပြောရမှာဆိုရင်တော့
အဲ့တော့သူတို့အခုလိုအင်တာနက်တွေဟိုပါသူတို့ဖြတ်တောက်ပြီးတော့ဗောနော်သတင်းမီဒီယာတွေကိုသူတို့ထိန်းချုပ်တယ်အဆက်အသွယ်တွေကိုလည်းသူတို့ထိန်းချုပ်တဲ့အခါမှာဒီစစ်ကောင်စီရဲ့အဲ့လိုလုပ်ရက်တရားကိုတကယ်ပဲထိရောက်လားရှင
်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့တကယ်တော့ဒါရီယာမထိရောက်ပါဘူးခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ဒီဟာဒီအခြေအနေက1988 1962 2000အခြေအနေကျွန်တော်ကလုံးဝမဆိုင်ဘူးဒါ 21st century 21ရာစုဆိုတာကိုစစ်ကောင်းဆောင်တွေကမေ့နေပြီဒါအင်မတန်ဟိုလွဲမှားနေတဲ့ကိစ္စပဲเนาะအဲပြည်သူလူထုကဟိုတော့လိုမျိုး 63ပဲဖြစ်ဖြစ်88ပဲဖြစ်ဖြစ်ကျွန်တော်တို့တချို့လူတွေပြည်သူလူထုတွေကသတင်းကိုအချက်လက်တွေမရတဲ့အခါကျတော့ဝေဝါးစရာအများကြီးရှိတယ်ပေါ့နော်နောက်ပြီးတော့အဲ့ခေတ်ကာလတွေအာဏာမသိငင်ကလည်းပဲဒီမိုကရေစီဆိုတဲ့ခေတ်ကိုကောင်းကောင်းမွန်မွန်တချို့ဟာတွေမဖြတ်သန်းခဲ့တာနောက်ပြီးတော့အခုခေတ်လိုဟာမျိုး21ရာစုလိုဟာမျိုးတခါတဲ့သတင်းအချက်လက်တွေဟာ free flow of information ပေါ့နော်အကန့်အသတ်မရှိစီးဆင်းနေရဆိုတော့အတွေ့အကြုံမျိုးကိုဟိုတုန်းကမရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့အာနာသိမ့်ပြီးနောက်ပိုင်းမှာဝါရဖြန့်ချီတာတွေအတိုင်းအတာတခုတည်းအောင်မြင်ခဲ့တယ်။ဒါပေမဲ့အခုအာနာသိမ့်တဲ့သိမ့်ပြီဆိုတဲ့ဟိုကစစ်တပ်ကနေပြန့်ချီနေတဲ့သတင်းစကားတွေနဲ့ပတ်သက်ပြီးပြည်သူလူထုကလုံးဝမယုံတော့ဘူး။နော်အဲ့ဒီအခြေအနေရှိပါ။ဒါကြောင့်မို့လုံးဝကျွန်တော်ကထိရောက်မှုမရှိဘူး။ပြည်သူလူထုကလည်းရတဲ့နီးလန်းနဲ့ကိုအခုအချိန်ထိသတင်းချက်လက်တွေရဖို့အတွက်စူးစမ်းနေလို့ပဲ။အခုဆိုလို့ရှိရင်ပြည်သူလူထုကကျွန်တော်တို့သိရတော့ဆိုလို့ရှိရင်ရေဒီယိုတွေပြန်လည်ပြီးပုံမှန်အားကိုးလာပြီးတော့မှဆိုသတင်းချက်လက်တွေကျွန်တော်ရယူနေတဲ့အပိုင်းတွေကိုလည်းကျွန်တော်တို့သိရတယ်ပေါ့နော်။ဆိုတော့ခါကျတော့စစ်ကောင်စီနေနဲ့ဒီဒရိုင်းပြည်လုံးပြန်ပြီးတော့မှဝါတာဖိုင်းတင်းသွင်းမှုဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပဲလို့ကျွန်တော်ပြောချင်ပါတယ
်အထူးသဖြင့်ဤပညာတွေကလည်းတိုးတက်လာတယ်เนาะလူတွေကအလွယ်တကူဒီအဖြစ်အပျက်တွေကိုသူတို့ကိုယ်တိုင်ပေါ့เนาะ citizen journalist ဆိုတဲ့အနေအထားနဲ့ဒီစစ်တပ်ကနေပြီးတော့သူတို့ဖြိုခွဲနှိမ်နင်းနေတဲ့ဟာတွေဆိုလို့ရှိရင်တကယ်ဗီဒီယိုမှတ်တမ်းနေနဲ့ဟိုထွက်လာတာတွေပေါ့เนาะဓာတ်ပုံတွေလည်းကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့တစ်ဖက်မှာကျတော့လေဒီလို citizen journalist တွေရဲ့သူတို့ကိုယ်တိုင်ထုတ်ဖော်ချက်တွေတင်ပြချက်တွေနဲ့ဒီသတင်းမီဒီယာရဲ့တကယ်မှန်မှန်ကန်ကန်ပေါ့နော်တိတိကျကျရှိဖို့ဆိုတဲ့အပိုင်းမှာရော CG တွေရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါသတင်းမှန်ကန်မှုပေါ်မှာအထောက်အကူဖြစ်စေသလားဒါနဲ့ပတ်သက်ပြီးကိုဆွေမင်းဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒီ CG တွေပေါ့နော်တာမန်ပြည်သူပြည်သားတွေရဲ့ဒီအချက်လက်တွေမှတ်တမ်းတင်မှုတွေဟာကျွန်တော်အခုအချိန်ဒီမှာဆိုလို့ရှိရင်90ရာခိုင်နှုန်းလောက်ကိုကျွန်တော်အရေးကြီးနေပြီသတင်းမီဒီယာတွေအတွက်အဲ့လောက်ကိုအားကိုးနေရအရေးကြီးတဲ့အဖြစ်အပျက်တွေမှန်သမျှကိုသတင်းမီဒီယာတွေကဒါကိုကိုယ်တိုင်ကိုကြမှတ်တမ်းမတင်နိုင်တော့ဘူးကျွန်တော်တို့တွေကဒီတာမန်ပြည်သူပြည်သားတွေရဲ့ရိုက်ကူးလာတဲ့ဟာတွေပဲကျွန်တော်ပြည်တွင်းရောပြည်ပရောရှိသမျှကမ္ဘာမီဒီယာတွေကအားလုံးကဟိုကမှီခိုနေရတယ်ဆိုတော့ဒီအချိန်ကြီးကျွန်တော်တို့ကြောက်ရွံ့သွားပြီဒါကြောင့်မလို့အင်တာနက်မရလည်းပဲကျွန်တော်တို့ကဒီဓာတ်ပုံတွေကိုရိုက်ထားရမယ်နော်ရုပ်သံတွေကိုမှတ်တမ်းတင်ထားရမယ်ပြန်ဓာတ်တွေကိုနီးမျိုးစုံနဲ့ကျွန်တော်တို့တွေကအပြန်အလှန်ဖလှယ်ရမယ်ကျွန်တော်တို့တွေကဆိုတော့ခါကျပြည်သူလူထုကိုလည်းကျွန်တော်ကပြောချင်ပါအင်တာနက်လုံးဝမရရင်တော့မှ live လို့မရရင်တော့မှဓာတ်တွေကိုတက်နိုင်သမျှမှတ်တမ်းတွေတင်ထားကြဖို့နောက်ပြီးဆိုအစိုးဆုံးအချိန်ရောက်တော့ရောက်သွားရင်တော့မှကျွန်တော်တို့တွေကဖြစ်ပျက်တဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့မှစာနဲ့ရေးပြီးတော့မှမှတ်တမ်းတင်ထားဖို့နောက်ပြီးတော့ဒီအသံ file တွေနဲ့ပေါ့နော်တခါလည်းပဲဒါနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်တာဖြစ်ပျက်တဲ့အဖြစ်အပျက်ကိုပဲဘယ်သူမှအင်တာမပြူးနိုင်ဘူးအင်တာပြူးမဲ့လူကလည်းကိုယ့်ရှိကိုမဆက်သွယ်လာဘူးဆိုလို့ရှင်ဒါတွေကိုနေဆွဲတွေနဲ့ဖြစ်တဲ့ဖြစ်စဉ်တွေကိုသိမြင်သလောက်ပေါ့နော်အဲ့ဒါတွေမှတ်တမ်းတင်ပြီးတော့မှတေချာစနစ်တကျနဲ့တက်နိုင်မြတ်သိသိထားဖို့တွေအရေးကြီးပါတယ်ဒါတွေကတရအတွင်းလဲထုတ်လို့ရတာဖြစ်နိုင်တယ်တပတ်အတွင်းလဲထုတ်လို့ရတာဖြစ်ပေါ်လာနိုင်ပါတယ်အခုအနေထားမှာဆိုလို့ရှင်တော့ဒီ citizen journalist တွေရဲ့ဟိုအခန်းကဏ္ဍ90ရာခိုင်နှုန်းလောက်ကိုသတင်းမီဒီယာတွေပေါ်မှာအရေးကြီးနေပါတယ်ခင်ဗျာသူတို့တွေကထုတ်ပြန်လာတဲ့သတင်းတွေကိုကြည့်ပြီးတော့မှပဲကျွန်တော်တို့တွေကဘယ်နေရာမှာတော့အရေးကြီးနေရဆိုတော့ကျွန်တော်တို့တွေကသိရတဲ့အနေထားဖြစ်လာတယ်ကျွန်တော်တို့ကလေပြီးတော့မှသတင်းတစ်ခုကိုကျွန်တော်ကလိုက်ဖို့ဆိုတော့လည်းပဲဘာမှမမြင်မသိပဲကျွန်တော်ကလိုက်လို့မရဘူးဒီသတင်းရဲ့စီးဆင်းရလမ်းကြောင်းပေါ့နော်အဲ့လမ်းကြောင်းကိုရရှိဖို့ဆိုတော့အခုလိုမျိုး citizen journalist တွေရဲ့ရရှိလာတဲ့စာကြောင်းတစ်ကြောင်းပဲဖြစ်ဖြစ်ဓာတ်ပုံတစ်ပုံပဲဖြစ်ဖြစ်အဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်တို့တွေကဒါတွေကိုချက်ချင်းပြတ်ပြတ်သတင်းပြန်လိုက်လို့ရပါတယ်ခင်ဗျာ
ဒါကတော့မြန်မာနောင်ကိုတီထောင်သူလည်းဖြစ်တယ်။နောက်မြန်မာနောင်ရဲ့အက်ဒီတာချုပ်လည်းဖြစ်တဲ့ကိုဆွေဝင်းပါရှင်။အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးဖြေကြားပေးတဲ့အတွက်ကိုဆွေဝင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။